မေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းခြေချနေထိုင်ကြတဲ့မြန်မာနယ်ပွားတွေကြမှာတက္ကသိုလ်အဆင့်ပညာဆက်လက်သင်ကြားနေတဲ့နှုန်းဟာ2012ခုနှစ်မှာ43ရာခိုင်နှုန်းသာရှိခဲ့ရာကအခု2019ခုနှစ်မှာ85ရာခိုင်နှုန်းထိရှိလာပါတယ်။ဒါဟာလွန်ခဲ့တဲ့6နှစ်အတွင်း68ရာခိုင်နှုန်းထိတိုးမြင့်တက်လာခဲ့တာဖြစ်တဲ့ကြောင့်အင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်အခြေစိုက် BACI မြန်မာအမေရိကန်လူမှုရေးအသင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ကျောင်းသားအများစုအနေနဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ဘာသာရပ်ကိုရွေးချယ်ကြပေမဲ့အင်ဂျင်နီယာနဲ့စီးပွားရေးဘာသာရပ်တွေကိုရွေးချယ်သင်ယူကြတာကိုလည်းတွေ့ရတဲ့အကြောင်း BACI ရဲ့အမှုဆောင်ညွှန်ကြားရေးမှူးအီလိုက်ဇာဘန်နီကပြောပါတယ်။ဒီအကြောင်းကို VOA Wine.da ကိုစော်ဝင်းလိုင်ကအီလိုက်ဇာဘန်နီကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့မှဒီအမေရိကန်နိုင်ငံဝင်လာတဲ့ကလေးတွေသူတို့ရဲ့ high school ပြီးတာနဲ့ college ကိုဝင်သွားတဲ့နှုန်းက2013မှာ43ရာခိုင်နှုန်းကနေပြီးတော့မှဒီနေ့2019မှာ85ရာခိုင်နှုန်းတက်သွားတယ်
။ဟုတ်ကဲ့ဆိုတော့ဒါ5နှစ်6နှစ်အတွင်းမှာရာခိုင်နှုန်းက2ဆလောက်ကိုတက်သွားတာပေါ့နော
်။ဟုတ်ကဲ့မှန်တယ်။အားရစရာဝမ်းမြောက်စရာလည်းဖြစ်တယ်။ဒီက6နှစ်အတွင်းမှာ69ရာခိုင်နှုန်းတက်သွားတယ်လို့ကျွန်တော်တို့ဆိုလို့ရတယ်ဟုတ်ကဲ
့ဟိုကလေးတွေရာခိုင်နှုန်းတက်သွားတာဘာကြောင့်လဲဟိုသူတို့စူးစမ်းမှုပုံများလာလားဒါမှမဟုတ်သူတို့စူးစမ်းလာအောင်ပံ့ပိုးမှုအနေထားတွေကကောင်းလာလို့လားဘာကြောင့်အခုလိုမျိုးဟိုရာခိုင်နှုန်းမြင့်လာတာလဲ
ဟုတ်ကဲ့ဒီဟာတွေရဲ့ several factors အကြောင်းမျက်မျက်ပါဝင်တယ်လို့ကျွန်တော်တို့သုတ်သက်တာတယ်ကျွန်တော်တို့ဒီလိုကြောက်တက်နေမှာကိုကြောင်းဝင်ချင်တဲ့စိတ်ပါဝင်စားမှုကလည်းများလာတယ်အဲ့ဒါပြီးလို့ရှိရင်ကျွန်တော်တို့လိုဒီသူတို့ကိုကူညီတဲ့အဖွဲ့အစည်းတွေကနေပြီးမှပံ့ပိုးပြီးတော့သူတို့ကိုthe right direction ပေါ့လေဒီသူတို့ရဲ့လမ်းပြပူးဆောင်မှုကိုလည်းပို့ပြီးတော့မှလှုပ်လာတာလည်းပါဝင်တယ်ပြီးတော့ဒီကျွန်တော်တို့ရဲ့ partners เจ้าတွေရဲ့ပြီးတော့တက္ကသိုလ်တွေရဲ့ပြီးတော့ဒီ community နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်မှုတွေမှလည်းပါဝင်တယ်ဆိုတော့အဲ့ဒါအားလုံးပူးပေါင်းပြီးတော့မှဒီ result ကိုထွက်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီသုတေသနကတော့ဘယ်လိုပုံစံနဲ့လောက်ကြတာလဲခင်ဗျဟိုဘယ်နေရာတွေမှာအခြေခံပြီးလောက်တာလဲလူဦးရေအပြင်ဘယ်လိုမျိုးကျွန်တော်တို့အချို့စားခွဲပြီးတော့သုတေသနကိုလောက်ပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ collect တက်နှုတ်ကိုလုပ်တဲ့နေရာမှာတခါတည်း collect ဝင်ဖိုးရဖြစ်တယ် high school ပြီးသွားတဲ့ကလေးတွေကိုကျွန်တော်တို့ survey လုပ်ရတာဖြစ်တယ်အဲ့လောက်တဲ့နေရာမှာမနစ်မိသားမှာပြီးသွားတဲ့ចောင်းသားတွေကိုကျွန်တော်လုပ်ရတာဖြစ်တဲ့အဲ့လိုလုပ်တဲ့နေရာမှာလဲဒီအင်ဒီယားနာစတိတ်ရဲ့ပြီးတော့ Texas State ရဲ့အဲ့ဒီနှစ်ခုကိုပဲဒီနေ့တော့လုပ်ရတာဖြစ်တယ်ဒီနှစ်ခုကိုလုပ်တဲ့နေရာမှာ100ကျော်ကျော်ကျွန်တော်တို့လုပ်ရတယ်ဒီနှစ်ခုကိုလုပ်တယ်ဆိုပေမဲ့လည်းဒီအမေရိကန်တနိုင်ငံလုံးရဲ့မြန်မာအနိုင်ငါကနေလာတဲ့မိသားစုနဲ့ចောင်းသူចောင်းသားတွေအကူလို့အတွက်အကျုံးဝင်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ family structure ရဲ့ပြီးတော့ကျွန်တော်တို့ရဲ့ education aspiration ရဲ့အရာတွေကတော်တော်လေးတူနေတယ်။နည်းနည်းတော့ကွာနိုင်တာပေါ့လေ။တော်တော်လည်းပဲဒီဟာကအကူလို့ခြုံပြီးတော့မှသုံးနိုင်တဲ့ information ဖြစ်တယ်လို့ကျွန်တော်တို့သုတ်သက်ပါတယ်။ဟုတ်ကဲ့
နောက်တစ်ခုကျွန်တော်သိချင်တာကဒီသုတေသနထဲမှာပြောထားတာက2012ခုနှစ်တုန်းက43ရာခိုင်နှုန်းကနေပြီးတော့အခုနှစ်2019ခုနှစ်မှာ 85% 85ရာခိုင်နှုန်းအထိတက်လာတယ်ဆိုတော့သုတေသနကိုနှစ်စဉ်လှုပ်လာတာလား2012ခုနဲ့2019ခုကိုဘယ်လိုနှိုင်းယှဉ်တယ်လဲ
ဟုတ်ကဲ့နှစ်တိုင်းမှာကျွန်တော်တို့လှုပ်ပါတယ်နှစ်တိုင်းမှာလှုပ်တဲ့နေရာမှာဥပမာအဖြစ်2012မှာ43ရာခိုင်နှုန်းတက်တယ်အဲ့လိုဆက်တက်ပြီးတော့မှ2014မှာကနစံနေရခိုင်နှုန်းတက်သွားတယ်ပြီးတော့ပြီးခဲ့တဲ့နှစ်2016လို့80ရာခိုင်နှုန်းထိတက်သွားတယ်ဆိုတော့ဒီနှစ်တော့85ရာခိုင်နှုန်းထိပေါ့လေဆိုတော့နှစ်တိုင်းကိုကျွန်တော်တို့လုပ်တယ်ဟုတ်ကဲ့
ဆိုတော့ဒီ2012ခုနှစ်တုန်းကလုပ်ခဲ့တဲ့သုတေသနအရာဆိုရင်တော့ဒီကလေးတွေဟာအခုကျောင်းပြီးကြပြီပေါ့နော်ဘက်ချလာဒါမှမဟုတ်လည်း BSC သူတို့ပြီးကြပြီပေါ့ဆိုတော့ဒီကလေးတွေကရောသူတို့ထဲမှာဟို post graduate လို့ခေါ်တဲ့ဒီဘွဲ့လွန်ဆက်တက်တာတွေရောရှိသလားသူတို့ရဲ့စိတ်ဝင်စားမှုကမြန်မာနိုင်ငံအပေါ်မှာရောဘယ်လောက်ရှိသလဲမြန်မာနိုင်ငံကပေါက်ဖွားတဲ့မိသားစုဆိုတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုရှိကြသလား
ဟုတ်ကဲ့တော်တော်များများကမြန်မာနိုင်ငံအတွက်ကိုပြပြီးတော့မှပေးစားခြင်းနဲ့ လူ့အစ္စနာနဲ့ရှိတဲ့ motivation ပေါ့လေရှိတာတွေကျွန်တော်တို့တွေးရတယ်ပြီးတော့ချွန်းအခု6နှစ်လည်းရှိပြီဆိုတော့အဲတော်တော်လေးလေးအဲကျောင်းပြနေကြပါပြီအဲတော်တော်လည်းပဲအများအားဖြင့်တော့ကောလိပ်မှာပဲသူတို့ဆက်တက်နေသေးတယ်အဲ့လိုကောလိပ်ဆက်တက်ထုံးကလည်းကျွန်တော်တို့တက်တန်နဲ့ပြုစုထားတယ်အဲ့နေရာမှာ30ရာခိုင်နှုန်းလောက်က Master's Program အထိကိုသူတို့တက်ကျင်တဲ့စိတ်ဆရာရှိတယ်15ရာခိုင်နှုန်းကဒီ Doctorate PhD ထက်အထိတက်ပြီးတော့အကြောင်းပြချတဲ့စိတ်ဆရာရှိတယ်ကိုကျွန်တော်တို့တွေ့ရတယ
်။ Elizabeth Bunny ကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မြင့်မြတ်ထားတာဖြစ်ပါတယ်ရှင်။